ချမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာမနေ့ကပန်းဆိုင်မြို့မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တက်အကြတိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြို့ရင်းမှာရှိတဲ့ဖျားเจ้าမှာလက်နက်ကြီးကြီးနှလုံးကျခဲ့ပါတယ်။ပန်းဆိုင်မုံကိုနဲ့ဖောင်ဆိုင်ဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ထောင်ထဲချီတဲ့စစ်ရှောင်တွေဟာတရုတ်မြန်မာနယ်စပ်မှာရှောင်တိန်နေရပါတယ်။ရန်ကုန်ကလာတဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲသတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာပန်ဆိုင်မွန်ကိုနဲ့ဖောင်ဆိုင်ဒေသမှာဇူလိုင်လကနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာပါပန်ဆိုင်မြို့အတွင်းမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြတိုက်ပွဲဖြစ်ပွားခဲ့ရမှာဖျားချောင်းအတွင်းလက်နက်ကြီးကြီးတွေကြားရောက်တာရှိကြောင်းတရုတ်မြန်မာနယ်စပ်ကစစ်ဆောင်သူက VOA ကိုအခုလိုပြောပါတယ
်ကျွန်တော်ကြားရတယ်ကျွန်တော်ကြားလာကြတော့7နာရီလောက်ကနေကြားတယ်အခုလည်းတစ်ချက်တစ်ချက်တော့လက်နက်ကြီးကြားတယ်ချက်စတောင်းဝင်းမှလည်းလက်နက်ကြီးနှလုံးကျတယ်လို့ပြောတယ်ပန်ဆိုင်မြို့ချက်ပေါ်ရတယ်
အထီးကိုက်တဲ့တင်းတော့မကြားသိရသေးဘူးလို့လည်းပြောပါရယ်မူဆယ်မျိုးကဆစ်ဆောင်တွေကိုကူညီပေးနေသူတူကကချင်နှစ်ချင်းဖျားเจ้าမှာလက်နဲ့ကြည့်ကြည့်ကြောက်ခဲ့ပေမဲ့လူအထီးကိုက်မရှိကြောင်းပြောပါရယ
်အဆောက်ကနေလေအတိုက်ပွဲဖြစ်မှာဟိုတိုက်ပွဲဖြစ်တော့ဟိုဘယ်သူကဖြစ်လိုက်မှန်းမသိဘူးဒါကျွန်တော်တို့ဘန်ဆိုင်ကချင်နှစ်ချင်းဖျားเจ้าချင်းမှာအာလက်နဲ့ကြည့်တလုံးချလာတာနော်အဲအဲ့ဒါကျွန်တော်တို့ကမသိဘူးဒီဝါရမချီကြားချောင်းဝင်းထက်ကြတယ်အင်တာပေါ်မှာလာကြတာ
ဒီတရင်နဲ့ပတ်သက်ပြီးမေးမြန်းနိုင်မှု MNDAA ကိုကန့်အဖွဲ့ပြောရေးဆိုခွင့်ရှိသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိပါဘူးလက်ရှိတိုက်ပွဲဖြစ်ပွားတဲ့မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသမှာကချင်လက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ် KIA ရဲ့ကြံကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကမွန်ဂိုဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြအနည်းဆုံး2နေရာတိုက်ပွဲဖြစ်ခဲ့ကြောင်းအခုလိုပြောပါတယ်
အဲဒီနေ့တော့ကျွန်တော်တို့ဒီပြည်ပြည်နယ်ပြည်မှာတိုက်ပွဲဖြစ်ကြတဲ့ဒေသတွေမကြောက်ဘူးခင်ဗျာဟိုရှမ်းမြောက်ဘက်မှာကတော့ရှိပါတယ်ခင်ဗျာကျွန်တော်တို့ KIA ရဲ့တပ်မဟာ6နေနေဖြစ်ပါတယ်ဒေသနဲ့တို့မဆိုလို့ရှိရင်တော့မြန်မာဖောင်းခင်ဘက်မှာဖြစ်ပါတယ်ဆိုင်ဘာဖြစ်တာကတော့ကိုကောင်းလက်နက်ကိုင်အဖွဲ့ MNDAA နဲ့ဖြစ်တယ်လို့ကြားပါတယ်။ဒီနေ့ကတော့မနေ့ကဖြစ်တဲ့ဆိုတဲ့သတင်းတက်ပါတယ်ခင်ဗျာ
။စစ်ကောင်စီတပ်နဲ့ကိုကန့်တပ်ဖွဲ့အကြားမှာတိုက်ပွဲဖြစ်တယ်လို့လည်းပြောပါတယ်။ MNDAA အဖွဲ့ကတော့စစ်ကောင်စီတပ်တွေနဲ့ဇူလိုင်လအစောပိုင်းကတည်းကစတင်တိုက်ပွဲဖြစ်ခဲ့ကြောင်းဒီလ16ရက်နေ့မှာတော့စစ်ကောင်စီတပ်ရင်း3ခုပေါင်းပြီး MNDAA ရဲ့မွန်ဂိုအခြေစိုက်တပ်မဟာ911စစ်စခန်းကိုစတင်ထိုးစစ်ဆင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဆက်ပြီးနေကတရင်တွေကိုအစင်တဆိုင်ဖော်ပြနေတဲ့ရှမ်းတန်တော်စင်တရင်ဌာနကတော့တိုက်ပွဲကြောင့်ပန်ဆိုင်မျိုးပေါ်ကနေအတော်များများထိခိုက်ပျက်စီးခဲ့ကြောင်းတိုက်ပွဲကြောင့်ဒေသခံတွေအပြင်းမထွက်နိုင်တာကြောင့်အသေးစိတ်အချက်အလက်မသိရသေးကြောင်းဖော်ပြထားပါတယ်။ဆက်ပြီးနေမြောက်ပိုင်းမူဆယ်မျိုးနယ်အတွင်းကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တရင်ထုတ်ပြန်တာမရှိပါဘူး။ဒီလပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ဆိုင်ဒေသကစစ်ကြောင်1500လောက်ဟာတရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေရပါတယ်။လက်သလောအခြေအနေမှာမိုးများပြီးဝန်တိမ်ချောင်းရင်ကြီးတာကြောင့်ဆစ်ဆောင်တွေအခက်အခဲကြုံတွေ့နေရတယ်လို့သိရပါတယ်ခင်ဗျာ။